အာဆီယံဖွဲ့စည်းအနေနဲ့အကြမ်းဖက်ဆက်တစ်ခုတည်းကိုသာမူတည်ပြီးအဓိကထားဆွေးနွေးတဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်မြန်မာနိုင်ငံရေးကိစ္စတစ်ခုတည်းကိုပဲဇောင်းပေးလှုပ်ဆောင်မှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကနိုင်ငံရေးမငြိမ်သက်မှုတွေဟာအမတန်ရှုပ်ထွေးနေနေတယ်ဆိုတော့ကိုဝန်ခံရမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဌာနရဲ့အာဆီယံဆရာညွှန်ကြားမှုချုပ်စစ်ထာတိုဆူရီယိုဒီပူထရူကကြေညာပြနေမှာပဲပြောကြားခဲ့ပါတယ်။ပထဝီနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေအများပြားကိုပို့ပြီးတော့တုံ့ပြန်ဆောင်ရွက်နိုင်တဲ့အဖွဲ့ကြီးဖြစ်လာဖို့အတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့တော့အာဆီယံအဖွဲ့ကြီးအနေနဲ့ရက်ဆိုင်မနေသင့်ပါဘူးလို့လည်းသူကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအဖွဲ့ကြီးအားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်ကြဖို့လည်းအာဆီယံအနေနဲ့ဆက်ပြီးအားပေးသွားမှာဖြစ်ပြီးတော့တပြိုင်နက်တည်းမှာပဲလူသားချင်းစာနာမှုဆိုင်အကူအညီတွေကိုလည်းပေးသွားမယ်လို့အင်ဒိုနီးရှားအစိုးရရဲ့အာဆီယံဆိုင်ရာကျွန်ကြဲမှုချုပ်ကပြောပါတယ်မြန်မာနိုင်ငံကအရေးဟာရှုပ်ထွေးလွန်းတဲ့အတွက်သူတို့အချင်းချင်းကြားမှာပဲဖြည့်ရှင်းတင်ပါတယ်လို့လည်းသူကအကြံပေးပါတယ်